လေးစားရတဲ့သောတာရှင်များရှင်2017မှာ5ရက်နေ့ကပခုတ်ကူမှာလမ်းလျှောက်မြစ်တာပို့တဲ့ယဟန်တန်ဃာတော်တွေကိုစစ်အာဏာရှင်ကဓာတ်တိုင်မှာကျိုးချီပြီးရိုက်နှက်ခဲ့တဲ့နေ့ပါယဟန်တန်ဃာတော်တွေကပြည်သူလူထုအတွက်စစ်အာဏာရှင်စီမှာမြစ်တာပို့ပြီးတရားမျှတမှုကိုတောင်းဆိုခဲ့ပါတယ်တရားဥပဒေစိုးမိုးရေးလို့အပန်းပြအောင်အော်ဟစ်နေတဲ့စစ်အာဏာရှင်ကတရားမဲ့မှုတွေနဲ့ပဲဖြေရှင်းခဲ့ပါတယ်2010စက်တင်ဘာ5ရက်နေ့မှာပဲပဲဘကိုးမြို့ဇိုင်းကနိုင်းမြောက်ပိုင်းမှာအရက်သားလူငယ်2ဦးနဲ့စစ်တပ်အရာရှိဆိုင်ကယ်ချင်းချိန်မိပြီးစကားများကြပါတယ်စကားများအခြေတင်ဖြစ်ပြီးအိမ်ပြန်လာတဲ့လူငယ်2ဦးရှိရာရက်ွက်သေးအထိစစ်တပ်ကဘိုးတိတ်ထိစိုးနဲ့စစ်သား10ယောက်ကျော်ကတနတ်နဲ့ဝင်ပစ်လို့လူငယ်2ဦးတနတ်ဒဏ်ရာကြောင့်သေဆုံးခဲ့ရပါတယ်အစိုးရကောင်တရက်ဆိုတာရှိလို့ရှိမှန်းအောင်ပြည်သူတွေတတိမထားမိအောင်အုတ်ချုပ်တဲ့အစိုးရဟာအကောင်းဆုံးအစိုးရလို့ဆိုပါတယ်စစ်အာဏာရှင်ကပြည်သူတွေကိုအရှက်ကင်းမဲ့စွာဖိနှိပ်ရက်ဆက်ပစ်သက်ဗိုလ်ချစိုးမိုးဒီနီးတွေနဲ့စစ်အာဏာရှင်စနစ်နဲ့စစ်အာဏာရှင်အုတ်ချုပ်နေတာကိုမိနစ်တိုင်းစက္ကန့်တိုင်းပြည်သူတွေတတိထားကြောက်လန့်နေအောင်ပြုလုပ်နေပါတယ်ဒီလိုစစ်အာဏာရှင်ကိုတကြက်ဖိုးယုံရင်ကျမတို့ပြည်သူလူထုကိုတကြက်ဖိုးတစ္ဆာဖောက်တာပါပဲကျမတို့မြမစကဲပုံမှာဘလူးလူရောင်ဆောင်ခုနှစ်ရဲဆိုတဲ့စကဲပုံရှိပါတယ်။ကြမ်းတမ်းရက်ဆက်ရုပ်မာသူများတူတော်ကောင်းဟန်ဆောင်ရင်ခဏပေါ်ဆိုတဲ့ဥပမာနဲ့ရှင်းပြီးခိုင်းနှိုင်းတဲ့စကဲပုံမှာစစ်အာဏာရှင်ရဲ့မျက်နှာဖုံးကွာကြပါပြီ။စစ်အာဏာရှင်စနစ်သက်ဆိုးရှည်အောင်စစ်အာဏာရှင်ကိုအကာအကွယ်ပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျင်းပမဲ့2010ရွေးကောက်ပွဲကိုပြည်သူလူထုအတွက်ရွေးကောက်ပွဲဝင်ရတာပါဆိုတဲ့အမှတ်မင်းများပြည်သူလူထုကိုဘလို့များအကာအကွယ်ပေးကြပါမလဲမြန်မာနိုင်ငံမှာအပြစ်မဲ့ပြည်သူတွေကိုအခုလိုမျိုးရက်ွက်တဲ့အိမ်နဲ့အထိစစ်တပ်ကတနတ်နဲ့ဝင်ပစ်နိုင်ဖို့အခွင့်အလမ်းပေးထားတယ်ဆိုတာစက်တင်ဘာ5ရက်ပဲခူးမြို့မှာလူငယ်2ဦးသေဆုံးမှုကထပ်မံသက်သေပြလိုက်တာပါကျမတို့ပြည်သူလူထုကိုစစ်တပ်ကသွေးရိုးစမ်းလိုက်တာဖြစ်ပါတယ်စစ်တပ်ကိုမစော်ကားနဲ့စစ်တပ်ကိုစော်ကားရင်သေချင်းစိုးနဲ့သေသွားမယ်လို့အော်ဟစ်စိန်ခေါ်သွားတဲ့စစ်တပ်ရဲ့တပ်တိကအတော့ကိုပြောင်မြောက်လှပါတယ်မြို့ပေါ်မှာတောင်စစ်တပ်ကဒီလိုပြောင်းကြကြလူတက်နေရင်တောင်နှန်းဒေသတိုင်းရင်းသားပြည်သူတွေကိုစစ်တပ်ကဘလောက်များနှိပ်စက်တပ်ဖြတ်မလဲဆိုတာမတွေးဝင်စရာပါဆိုတဲ့ရှေ့နေကြီးတယောက်သတင်းမီဒီယာတွေကိုပြောကြားသွားပါတယ်ဒီစကားကို2010ရွေးကောက်ပွဲဝင်မဲ့အမတ်မင်းများထဲ့သွင်းစဉ်းစားသင့်ပါတယ်။မွန်မြမာတမိုင်းမှာအထင်ကရရှိလာတဲ့ပဲခူးမြို့မှာနိုင်ငံရေးအကျဉ်းသမားတွေအများကြီးရှိခဲ့ပါတယ်။ဒီနိုင်ငံရေးအကျဉ်းသားတွေတဲကအသက်အငယ်ဆုံးသတင်းသမားကိုကျော်စရာအောင်အကြောင်းကျွန်မပြောပြရစီ။ဒေါင်းမန်ဆိုတဲ့ကြပြဖြန့်ဝေမှုနဲ့2006မတ်လ29ရက်နေ့မှာကိုစရာအောင်အဖမ်းခံခဲ့ရပါတယ်။2006ဂျွန်လ9ရက်နေ့မှာကိုစေးရအောင်ကိုထောင်နှံ26နှစ်ဆိုပြီးစစ်အာဏာရှင်ကအမိန့်ချလိုက်ပါတယ်ကိုစေးရအောင်ကဥပဒေနောက်ဆုံးနှစ်ကျောင်းသားပါဖမ်းဆီးခံရချိန်မှာအသက်21နှစ်ပဲရှိပါသေးတယ်ပဲခူးမြို့ Global Fan အတွက် NLD မြို့နယ် CEC ဒေါက်တာဒေါ်ရွှေပုံနဲ့အတူ TV ငှက်ဖျား AIDS တိုက်ဖျက်ရေးကိုအထူးလှုပ်ရှားဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်ကိုစေးရအောင်ကသူတို့ပဲခူးမျိုးကနိုင်ငံရေးအသည့်နိုးကြတဲ့မျိုးအဖြစ်ဂုံယူတတ်သူလည်းဖြစ်ပါတယ်။1990ပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်လှနဲ့အမျိုးသားဒီမိုကရေစီပါတီဦးစိုးဝင်းတို့မဲအများဆုံးရခဲ့တဲ့မျိုးလို့ပြောဘူးပါတယ်။ကိုစေးရအောင်ကသူတို့တက္ကသိုလ်ကျောင်းသားဘဝရဲ့ခံစားချက်ကိုသူ့မှတ်တမ်းထဲမှာသူ့လက်ရေးတွေနဲ့အခုလိုရေးထားပါတယ်။တက္ကသိုလ်ပညာကအရေးကြီးပါတယ်တက္ကသိုလ်ရောက်တဲ့အရွယ်ကဆယ်ကျော်သက်ရွယ်ဉာဏ်ပညာအတွေ့အကြုံပြင်ပပတ်ဝန်းကျင်အတွေ့အကြုံတွေကနက်ရှိုင်းကျင်ဝင်လာတဲ့အရွယ်မှို့တက္ကသိုလ်ပညာရေးကအရေးကြီးတာပါဒါပေမဲ့ကျွန်တော်တို့ကိုလွတ်လပ်စွာပညာသင်ကြားဖို့ပြင်ပကဘာကိုနက်နက်ရှိုင်းရှိုင်းလေ့လာဖို့စစ်အာဏာရှင်ကခွင့်မပြုခဲ့ပါဘူးကျွန်တော်တို့တက္ကသိုလ်ကျောင်းသားတွေကိုအမိန့်ကြောညာစာအမျိုးမျိုးကပ်ပြီးကျောင်းထဲမှာပဲပိတ်လောင်ထားပါတယ်တက္ကသိုလ်မှာစာသင်ကြားနေရတဲ့ကျွန်တော်တို့ဘဝကိုခြံခတ်ထားတဲ့ဥရောင်းတွေလို့ခံစားရပါတယ်ကျွန်တော်တို့စိတ်ကူးဉာဏ်ပညာ အတွေးအခေါ်ကိုပါစစ်အာဏာရှင်ကခြံခတ်ထားကြပါတယ်။ကျွန်တော်တို့စိတ်ကူးရင်ညှော်မှန်းခဲ့တဲ့တမိုင်းအစင်လာရှိတဲ့ရန်ကုန်တက္ကသိုလ် RIT စက်မှုတက္ကသိုလ်လိုနေရာတွေမှာအနည်းငယ်ရက်ရက်ကတက္ကသိုလ်ကျောင်းသားကျောင်းသူတွေစာသင်ခွင့်မရခဲ့ပါဘူး။အတွေ့အကြုံခံစားမှုဖလှယ်ခွင့်မရခဲ့ပါဘူး။နယ်မျိုးလေးတွေမှာပဲတက္ကသိုလ်ဆိုပြီးဖွင့်လှစ်ထားပါတယ်။မြို့စုံမှာရှိတဲ့တက္ကသိုလ်ကိုသွားဖို့ကျောင်းဖယ်ဒီကားကိုစစ်အာဏာရှင်ကလုပ်ငန်းရှင်လိုင်းကားတွေကိုချောဆွဲခဲ့ပါတယ်။ဓာတ်စီကိုအစိုးရဈေးနဲ့ထုတ်ပေးမယ်ပြောပြီးချောဆွဲပါတယ်။ပြီးတော့လုံလောက်အောင်ထုတ်မပေးပါဘူး။ကျောင်းဖယ်ဒီဆွဲရလို့စီးပွားပြည့်ရတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့အားနာပါတယ်။ကျောင်းရောက်တော့လဲတင်ထောက်ကူပစ္စည်းကမပြည့်စုံတင်ကြားပေးတဲ့ဆရာဆရာမကလည်းသူတို့ဘဝရက်တည်ဖို့ကျူရှင်ဖွင့်ပါတယ်ကျူရှင်မတက်နိုင်ရင်စာမရဘူးဆိုတဲ့တန်တရာတွေကကျွန်တော်တို့ယုံမထွက်နိုင်ခဲ့ပါဘူးကျွန်တော်တို့မိဘတွေကလည်းသားသမီးကိုကြောင်းတက်နိုင်ဖို့အတော့ကိုယုံကန်ခဲ့ရပါတယ်ဒါဘာကြောင့်ဖြစ်ရလဲဆိုတဲ့အဖြေကိုရှာဖွေခြင်းကြပါတယ်ဒီမှာရင်ကျွန်တော်တို့ကြောင်းသားလူငယ်တွေစုစည်းပြီးမကျေနပ်ချက်တွေကိုဖွင့်အံကြတယ်ကျွန်တော်တို့ခံစားချက်တွေကိုကြပြားအဖြစ်နဲ့အရင်ဆုံးရေးကြတယ်ပြန့်ကျဲနေတဲ့ဘကိုးတောင်ကူတကုံမြောင်းမြပသိမ်တက္ကသိုလ်ကျောင်းသားကျောင်းသူတွေတူရတူရစုကြပါတယ်ခံစားမှုတူတူချင်းပေါင်းစည်းမိကြတာလောကတမတာပါ